ထိုင်းဆိုရကြေညာတာတွေ့လို့ပါထိုင်းနိုင်ငံရောက်နေတဲ့တရားမဝင်လုပ်သားတွေကိုလာမဲ့ဇူလိုင်လကစပြီးတော့ဖမ်းဆီးအရေးယူတော့မယ်ဆိုပြီးတော့တွေ့ရလို့ပါဆိုတော့ထိုင်းမှာမြန်မာအလုပ်သမားတွေဒီကြေညာချက်ကြောင့်ပေါ့လေသူတို့ဘလို့အခက်အခဲတွေဖြစ်နိုင်မလဲဘာတွေရှိနိုင်မလဲရှင့
်ဘာတွေရှိနိုင်မလဲဆိုတော့သူကအချိန်ကတော့တစ်နှစ်လောက်နေပါမကပါဘောနော်အချိန်ကတော်တော်ကြာကြာလေးယူလာတာဆိုတဲ့ခါကျတော့သူ့ရဲ့ဟို rule sign ပေါ့လိုက်လုံနေတဲ့လူတွေကတော့ဘာမှပြဿနာမရှိတော့ဘူးသူကပြီးသွားလောက်ပြီပေါ့73သိန်းလောက်ကျွန်တော်တို့က CI ဆို73သိန်းလောက်ကျွန်တော်တို့ကထုတ်ပေးပြီးသွားပြီ။ဟို passport စာအုပ်ပေါ့အရင်ကခင်းရောင်စာအုပ်ကနေပြီးတော့ပြောင်းလာတော့ bucket တို့ဘာတို့ကထောက်ထားရှိလို့ပြောင်းလာတော့ဘာတို့ကတော့ဟိုက2သိန်းခွဲ3သိန်းလောက်ပြီးသွားပြီပေါ့2သိန်းခွဲကျော်ကျော်လောက်ပြီးသွားပြီ။ဒါပေမဲ့တချို့ကကျတော့လေဒီ border ကိုကျော်လာတဲ့လူပေါ့နော်တွေ့သူဟိုသူနည်းတူကနေတွေ့သူအချင်းပြေးသလိုကျော်လာတဲ့လူမျိုးကတော့သူကတော့ဘလို့မှတော့သူက indicted မဖြစ်နိုင်ဘူးပေါ့နော်။ကျန်တဲ့လူတွေမှာလည်းတော်တော်များများလည်း overseas scan တွေဖွင့်ပါညာနဲ့ဆိုတော့တော်တော်များများလည်းဟိုသူ့နိုင်ငံဥပဒေတိုင်းပြီးသွားကြပါပြီ
။ဟုတ်ကဲ့ဟိုတကယ်လို့ပေါ့နော်အဲ့ဒီဒီတက်မှတ်ကာလအတွင်းမှာသူတို့ဒီတရားဝင်နေထိုင်ခွင့်အတွက်လုပ်ငန်းစဉ်တွေသူတို့မှလုံဆောင်လို့မပြီးသေးဘူးဆိုရင်ဟိုဦးဆက်မောင်တို့မြန်မာတန်ယုံအနေနဲ့ရောဘာတွေကူညီပေးဖို့ရှိမလဲ
။ဟိုကျွန်တော်တို့ကတော့ဟိုကျွန်တော်တို့ဘက်က request ပေါ့နော်။ဟိုကျွန်တော်လူသမားတန်ယာရှိရုံးအနေနဲ့ကတော့ဟိုကျွန်တော်တကယ်လို့များတာပေါ့တခုခုကြောင့်သက်ဆိုင်ရာနိုင်ငံဥပဒေနဲ့မညီညွတ်တဲ့မြန်မာနိုင်ငံသားပြန်တွေ့ခဲ့တယ်ဆိုလို့ရှိရင်ပေါ့နော်ဟိုကျွန်တော်တို့ရှိအကြောင်းကြားပေးပါကျွန်တော်တို့ကနေကြိုဆိုလက်ခံရေးစခန်းကိုကျွန်တော်တို့ကနေပြီး contact လုပ်ပြီးတော့ကျွန်တော်တို့ကပြန်ပို့ပေးမယ်ပေါ့နော်ဟိုအဲ့လိုလေးတော့ကျွန်တော်တို့ကညှိထားတာပေါ့ဟုတ်ဟုတ
်ဟုတ်ကဲ့ဆိုတော့ဒီအလုပ်သမားတွေဘက်ကရောအခုတို့အချိန်မီပေါ့နော်အစိုးရတတ်မှတ်ရဲ့မတိုင်ခင်မှာတို့ဒီလောက်ရမဲ့အလုပ်တွေပြီးစီအောင်တွေ့ဆိုရင်ဘာတွေလုပ်တင်လဲရှင
်ဟောသူကအဓိကကတော့ဟိုပထမတစ်ခုကတော့ national verification ပေါ့ဘယ်နိုင်ငံလာတာလဲဆိုတာကိုသူအရင်စစ်ဆေးရတာပေါ့နော
်ဥပ
မာကျွန်တော်တို့ကထိုင်းနိုင်ငံမှာဆိုမြန်မာတခုလည်းမဟုတ်ဘူးသူကဗီယက်နမ်ရှိတယ်လာအိုရှိတယ်ပေါ့နော်ကမ္ဘောဒီးယားရှိတယ်ပေါ့နော်အဲတော့ဗေနိုင်ငံသားဖြစ်တာလဲဆိုတက်ဆိုင်နိုင်ငံကဒီတက်ဆိုင်နိုင်ငံအနေနဲ့ verification စစ်တဲ့ဟာကိုသူကခံယူရမယ်ခံယူရတယ်သူက web permit လို့ visa လောက်ရမယ်ပေါ့ဟောအဲ့ဒါတော့ process ဆက်ခဲ့တယ်2019ခုနှစ် March လတည်းကစပြီးတော့ဆက်လုပ်ပေးခဲ့တာပေါ့နော်အခုကတော့ထိုင်းနိုင်ငံရဲ့အလုပ်သမားဝန်ကြီးဌာနကပေါ့နော်ထုတ်ပြန်ချက်အရတော့ကျွန်တော်တို့ကဟိုချဲ့ရနေ80လောက်လုပ်ဖို့ကြံတယ်လို့သူကပြောတာပေါ့နော
်ဟုတ်ကဲ့ဆိုတော့ဒီအလုပ်သမားတွေကအခုဒီတက်မဲ့ရဲ့ကာလအတွင်းမှာသူတို့တကယ်ဝင်အလုပ်လုပ်ခွင့်အတွက်သူတို့ဒါမဖြစ်နိုင်သေးဘူးသူတို့မှမရနိုင်သေးဘူးဆိုရင်ရောသူတို့အတွက်ဘာတွေဖြစ်လာနိုင်မလဲရှင်ဟုတ်ကဲ့
သူက6လပိုင်း30ရက်နေ့တည်းအဖြေလျှော့ထားပြီးတာပါပထမတစ်ဆင့်ဖြေလျှော့ထားပြီးတာ31ရက်3လပေါ့31ရက်3လနေပြီးခု6လပိုင်း30ရက်ပေါ့နော်ဟိုကျွန်30ရက်နေ့တည်းထပ်ပြီးဒုတိယချိန်ထပ်ပြီးဖြေလျှော့ပြရတာပေါ့လေဒါနဲ့နိုင်ငံဖြစ်ကြည့်ရပေါ့နော်ဖြေလျှော့ပြရတာဆိုတော့အဝင်ရတော့သူ့နိုင်ငံဥပဒေတိုင်းသူကသွားမယ်လို့တော့ညင်ညာထားတာပဲ။အဲသူ့နိုင်ငံဥပဒေတိုင်းဆိုတော့လေသူ့နိုင်ငံဥပဒေမှာတော့သူကတော့ဒီတရားမဝင်နေထိုင်တာတွေ့လို့ရှိရင်သူကဘယ်လိုရေးယူမယ်လို့ဟိုဘောမတန်းခွေဆိုဘယ်လောက်ကဘယ်လောက်တက်နိုင်တယ်လို့ပြီးလို့ရှိရင်ပြည်ဝင်ငွေပိတ်မယ်လို့ဆိုတဲ့ဟာတွေဥပဒေထဲမှာတော့ရေးထားတာပေါ့
။ဟို
ဒါမဲ့အဲ့ဒါမျိုးလုပ်ပြမလုပ်ဖြစ်ဆိုတာတော့ဘာမပြောတတ်ဘူးလေအဲ့ဒါတော့ဟုတ်
ဟုတ်ကဲ့ဟုတ်ကဲ့ဟိုအလုပ်သမားတွေနေနေရအောင်ရှင်တို့ဘာတွေအခက်အခဲတွေရှိတယ်လို့ရောဟိုဥဆက်မောင်တို့ကြားရတာတွေရှိလဲရှင်တို့မှာဘာတွေရှိနိုင်လဲ
ကဲကဲတော့လေကျွန်တော်ဆက်တော့ပြောသလိုပဲကိုတုံးကစလုပ်ခဲ့တော့ကျွန်တော်တို့ကဘယ်လိုလဲဆိုတော့ဒီလိုပဲတရားမဝင်အလုပ်သမားတွေဖြစ်နေတယ်အဲတော့နိုင်ငံညှိနှိုင်းပြီးတော့တရားဝင်ဖြစ်အောင်လုပ်မယ်ပေါ့ဟိုဘက်ကဒီဘက်ကအချင်းပြေအောင်လို့လေပြောလို့ရမယ်ဆိုပြီးလို့အဲ့ဒီတုံးကစပြီးတော့လုပ်ခဲ့တဲ့လူတွေကတော့တိတ်ပြဿနာမရှိဘူးဒီသွားနေတဲ့ process ကြားထဲမှာပဲအမျိုးမျိုးပေါ့လေဟိုအကြောင်းမျိုးမျိုးနဲ့ထပ်ပြီးတော့ဟိုဟာဝီရောက်လာတဲ့လူတွေပါအဲ့ဒီလူတွေကတော့ဟိုလူကပြောတဲ့ဟိုနုံနုံဒီလူကပြောတဲ့ဟိုနုံနုံနဲ့ဒီလိုမျိုးဟိုတရားဝင်နဲ့နှိမ့်နှံမှုပဲနဲ့တူတူရောက်လာကြတာပေါ့နော်အဲ့လူတွေကတော့နည်းနည်းတော့ခက်ခဲဖြစ်နိုင်တယ်လို့ထင်တယ်ပေါ့နော်။ဒါပေမဲ့ဟိုပထမတော့ကစီစဉ်ထားတဲ့အတိုင်းကတော့အဲ့လူတွေကတော့ကုန်တော့ပြီးသွားပြီပေါ့။သူတို့ပြောထားတဲ့ဟာကိုလည်းတချို့လည်း MOU နဲ့ပြန်လာတာတွေလည်းရှိတယ်။တချို့လည်းသက်ဆိုင်ရာ process တွေကိုသွားနေကြတဲ့လူတွေလည်းရှိတယ်ပေါ့နော်။အကုန်လုံးတချို့လည်းတော်တော်များများပြီးသွားပြီလို့တချို့လည်းတော်တော်များများဟိုဒီပြီးသွားတဲ့နေရာကနေနောက်တနေရာတောင်ပြောင်းပြီးလုလုကြတာတို့ပါလို့လည်းရှိနေကြပြီဆိုတဲ့ခါကျတော့ဟောပေါ့သူကနေသက်ဖြစ်ကြဝင်ရောက်လာတဲ့လူတွေကတော့โอ้อะแค่แค่เนเน่ရှိမှာပေါ့
ဟုတ်ကဲ့လက်ရှိထိုင်းမှာပေါ့လေညီမအလုပ်သမားတွေဘယ်လောက်လောက်ရှိမလဲရှင်အဲ့ထက်မှာတရားမဝင်အလုပ်လုပ်နေတာဘယ်လောက်လောက်ရှိမလဲလို့ဥဆက်မောင်တို့သိထားတာရှိပါလဲရှင
်အဲ့ဒါလည်းကြီးရနေနေခက်တယ်ဟိုကျွန်တော်တို့ကစပြီးတော့တည်ခဲ့တာကတော့ပထမဦးဆုံး IN လိုရဲ့ဆင်းရရတော့ကျွန်တော် 1.6 million ဆိုပြီးစပြီးတည်ခဲ့တာပေါ့နော်ဒါကြောင့်နောက်ပိုင်းလည်းဘယ်သူမှတော့မကောက်ဖြစ်ဘူးဟိုတရားမဝင်လိုက်ပြီးစပြီးကောက်ထားတာမရှိဘူးထိုင်းဘက်ကျမ်းမှာလည်းထိုင်းဂါဗာမန့်ကလည်းတရားမဝင်ဘယ်နှယောက်ဖြစ်နေတယ်ဆိုပြီးတော့ကျွန်တော်တို့နဲ့စပြီးတော့အလုပ်မလုပ်ရင်2019ခုနှစ်တုန်းကကောက်ပြီးတော့အဲ့ဒီအင်အားရပေါ့နော်ကျွန်တော်တို့ကသက်ဆိုင်ရာထောက်ထားရေးလုပ်ပြီး web permit visa တွေအဆင်ပြေအောင်ကျွန်တော်လုပ်ခဲ့တာပေါ့နော်အခုလိုတော့ဆိုတော့ဆက်တော့ပြောတယ်73သိန်းလောက်ကျွန်တော် CN ထုတ်ပေးပြီးပြီ passport နဲ့သွားတဲ့ဟာဆို2သိန်းခွဲလောက်ပြီးပြီဟော MOU နဲ့သွားတာဆိုကျွန်တော်က5သိန်း8000 6သိန်းနီးပါးလောက်ရှိသွားပြီပေါ့နော
်
နှစ်တန်းလောက်တော့ကျွန်တော်တို့က ဟိုမြန်မာလူသမားတွေကတော့တရားဝင်နေတော့ရှိနေပြီပေါ့နော်တရားမဝင်တော့ကျွန်တော်လည်းမပြောတတ်ဘူ
းဟ
ိုနေ့စဉ်နေ့တိုင်းလည်းဝင်နေတာပဲဟိုတောင်ပိုင်းမှာဆိုလို့ရှိရင်လည်းကျွန်တော်တို့ကတောင်ပိုင်းကဒီသက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ဆိုတော့ရင်းနှီးနေပြီပေါ့လေခဏနေရင်ဟိုခုဝင်လာတယ်ဟိုကြော်ဝင်လာတယ်ပေါ့လေဒီလိုတရားမဝင်တဲ့နည်းလမ်းနဲ့ဝင်ရောက်လာတယ်ခဏနေလို့ရှိရင်စစ်ဆေးလို့တွေ့ပြန်ပြီးဆိုရင်ကျွန်တော်တို့ကသွားပြီးလွှဲပြောင်းလက်ခံယူရတယ်ပြီးရင်ပြန်ကျွန်တော်ပြန်ပြီးခုနိုင်ငံကိုပြန်ပို့ပေးတာလေအမြဲတမ်းပဲလုပ်နေရတာပေါ့အဲ့ဒါလည်းမပြတ်ဘူးပေါ့လေ
ဟုတ်ကဲ့
အဲ့လိုဆိုတဲ့ခါကျတော့ဟိုမဲ့ကတော့ကျွန်တော်လည်းမပြောတတ်ဘူးကကျွန်တော်တို့က MOU နဲ့ဟိုအားနဲ့ဆင်းရဲရတော့ကျွန်တော်တို့ကနှစ်တန်းလောက်တော့ကျွန်တော်တို့ကရှိပြီပေါ့လေအဲ့လိုမှန်းရမယ်က
ဟုတ်ကဲ့အခုလိုဖြစ်ပြီးတာဆက်မအောင်ကျေးဇူးအများကြီးတင်ပါတယ်ရှင်
ဟုတ်ကဲ့ပါကျေးဇူးပါခင်ဗျာ